အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နှုတ်ပြတတ်တာတုဇာကဏ္ဍနေပြီးတော့အားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ကျွန်တော်တို့ရဲ့နှုတ်ပြတတ်တာတုဇာကဏ္ဍနေပြီးတော့လူငယ်လူရွယ်တွေရဲ့ဘဝတတ်တာအတွက်စင်ကြင်စရာကောင်းတဲ့တွေးတောသုံးသပ်စရာကောင်းတဲ့အကြောင်းအရာတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ဒီတစ်ပတ်မှာလည်းပဲလူငယ်လူရွယ်တွေရဲ့ဘဝတတ်တာခီးလက်မှာစဉ်းစားဖို့ကောင်းလာတဲ့အကြောင်းအရာတစ်ခုကိုရွေးချယ်ပြီးတော့တင်ဆက်ပေးဖို့ရန်အတွက်ပြင်ဆင်ထားပါတယ်။ဘာအကြောင်းအရာလေးလဲဆိုတော့ခေါင်းစဉ်လေးတိုင်းပြောလိုက်မှဆိုလို့ရှိရင်လူငယ်လူရွယ်တွေရဲ့ဘဝတတ်တာမှာဟိုဘဝတတ်တာခီးလက်ကိုရှောက်လန်းတဲ့အခါမှာပြိုင်ဆိုင်မှုတွေအားပြိုင်မှုတွေဟာအမြဲတမ်းတွေ့ရတတ်ပါတယ်။ဆိုတော့ဒီလိုအားပြိုင်မှုတွေပြိုင်ဆိုင်မှုတွေကြုံလာတဲ့အခါမှာလူချင်းမပြိုင်ပါနဲ့အလုတ်ချင်းကိုပဲပြိုင်ပါလို့ဒီနေ့လူငယ်လူရွယ်တွေကိုမှားလိုက်ချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကနေ့လူငယ်လူရွယ်တွေရဲ့ဘဝတက်တာဟာဘဝတက်တာကြီးလာမှာကိုလိုချင်တာရဖို့ဖြစ်ချင်တာကိုဖြစ်ဖို့ဒါမှမဟုတ်ရင်ကိုလက်ရှိရှိနေတဲ့အဆင့်တန်းနေပြီးတော့မြင့်တဲ့မြင့်မှုကြိုးစားတဲ့အခါမှာအာသုံခွန်ဆိုင်ကြိုးစားတတ်တဲ့သဘောရှိပါတယ်။အဲ့ဒီခါကျတော့အဲ့ဒီကိုယ့်ရဲ့တိုးတက်မှုလမ်းကြောင်းနော်ကိုယ့်ရဲ့ပန်းတိုင်ကိုရောက်ဖို့ရန်အတွက်လမ်းကြောင်းပေါ်မှာတခြားသောရှင်ပြိုင်မှုတွေရှိလာတဲ့အခါမှာလည်းအားနဲ့မှန်နဲ့ရှင်ပြိုင်တတ်ပါတယ်။အားနဲ့မှန်နဲ့တုံ့ပြန်တတ်တာလူငယ်တွေရဲ့သဘောဖြစ်ပါဆိုတော့အဲ့လိုမျိုးဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့ကလူလူချင်းပြိုင်တဲ့အဆင့်ကိုရောက်သွားပါစင်တယ်ပေါ့နော်ပုပ်ကူအချင်းချင်းပြိုင်တဲ့အဆင့်ကိုရောက်သွားတယ်ပါအဲ့ဒီခါကျတော့မလိုအပ်တဲ့ပြဿနာတွေလူငယ်တွေရဲ့ဘဝတက်တာမှာဖြစ်လာတယ်ဥပမာအဖြစ်လူလူချင်းပြိုင်ပြီးတဲ့ခါကျတော့လူကဘာမှမသိတော့နော်ပထမတော့ကတော့ဒီအလုပ်တစ်ခုမှာကိုကလည်းကောင်းတယ်သူကလည်းကောင်းတယ်ဟဲ့လားကိုကသူ့ထက်ကောင်းအောင်ကြိုးစားတယ်ဟာသူကလည်းကိုထက်ကောင်းတော့အဲ့ဒီအလုပ်တစ်ခုမှာပြိုင်နေတယ်ဒီလိုကငါ့ကိုတက်တက်လိုက်ပြီးတော့ငါရဲ့တွတ်တက်ကြောင်လမ်းကြောင်လိုက်ပိတ်ဆို့နေလားဆိုတော့ဒီလူပေါ်မှာမဲလာတဖေးဖေးနဲ့နောက်ပိုင်းနောက်ပိုင်းလှုပ်ဆောင်တဲ့အလူတွေကသူ့ထက်ကိုအလုတ်ကောင်းအောင်လှုပ်တယ်ဆိုတဲ့ဟိုကိုယ့်ရဲ့ရည်မှန်းချက်ကိုလှုပ်နေတဲ့အလုတ်ကိုမေ့သွားပြီးတော့ဟောဒီလူကငါ့ပေါ်မှာတက်တက်ပဲလိုက်ပြီးတော့ဂလန်းတိုင်ဆိုဒီလူပေါ်မှာညှိုးထားပြီးတော့ဟိုပုတ်ကိုရေးရကျွန်တော်တို့ကဟိုရှင်ပြိုင်တိုက်ခတ်တဲ့သဘောမျိုးတွေဖြစ်သွားတတ်ပါအဲ့ဒီခါကျရင်မလိုလားအပ်တဲ့ပြဿနာတွေကလူငယ်လူရွယ်တွေရဲ့ဘဝတက်တာမှာဖြစ်လာနိုင်တယ်ဆိုတာသဘောပေါက်နားလည်ထားဖို့ရည်ကြည့်ပါဒါကြောင့်မလို့လူငယ်လူရည်တွေဘဝအတ္တတာလမ်းခီးမှာဘသူနဲ့ပဲပြိုင်ပြိုင်အလုတ်ချင်းပဲပြိုင်မှာလူချင်းမပြိုင်ပါနဲ့လို့ဒီနေရာနေပြီးတော့မှားလိုက်ချင်ပါတယ်အဲ့တော့ငငယ်တုန်းကအเจ้าမှာအားကစားနဲ့ပတ်သက်လို့နော်ဆရာတင်ပေးတဲ့အခါကျတော့ဆရာဘာပြောလဲဆိုတော့အားကစားဆိုတာတဲ့မင်းတို့ရဲ့စိတ်တက်ကိုလေ့ကျင့်ပေးတာငငယ်တို့ကနားမလည်ဘူးနော်ဘောလုံးကန်တာပဲဖြစ်ဖြစ်အပြေးပြိုင်တာပဲဖြစ်ဖြစ်ဒီအားကစားမှာတကယ်အားဆိုင်ပြီးတော့လုံနေရတာကာယ physically เนาะကျွန်တော်တို့ကအားနဲ့မန်နဲ့ချွေးထွက်အောင်လေ့ကျင့်နေတာအဲ့တော့ဆရာဘာပြောလဲဆိုတော့မှုတ်ဘူးတဲ့ဒီအားကစားကိုမင်းတို့သင်ပေးတာတဲ့မင်းတို့ရဲ့ကိုယ်ခန္ဓာကိုတိဆောက်တာထက်ဆိုင်မင်းတို့ရဲ့စိတ်တက်ကိုတိဆောက်ပေးဆရာပြောခဲ့တယ်ဆိုတော့နားမလဲဒါမဲ့နောက်နှစ်ပေါင်းများစွာကြာပြီးတော့ကိုတိုင်လည်းလူငယ်တယောက်ရဲ့ဘဝနေပြီးတော့ဗောနော်လူကြီးမဖြစ်သေးတာတော့မှအလုတ်ခွင်နဲ့ဝင်လာတဲ့ခါကျတော့ငငယ်တော့ဆရာပြောခဲ့တယ်ဆိုတော့တော့ပြန်ပြီးသတိရတယ်အဲ့တော့ဒီအားကစားကဘာလို့လူငယ်တွေကိုလေ့ကျင့်ပေးရတာလဲနော်ဘာလို့အားကစားကိုလူတွေကိုလှုပ်ခိုင်းရတာလဲဆိုတော့လူတွေရဲ့စိတ်တက်ကိုလေ့ကျင့်ပေးတယ်ဆိုတဲ့ငငယ်တို့ကဆရာကြီးပြောစကားကိုသွားပြီးတော့သဘောပေါက်နားလဲရအဲ့တော့အားကစားဆိုတာကာယချင်းပြိုင်နေတော့လဲပဲအဓိကစိတ်တက်ဖြစ်တယ်ဥပမာဆိုလို့ရှိရင်ဘောလုံးမတော်ဘဲမှာဆိုလို့ရှိရင်ကိုနိုင်ကျင်လို့ဆိုပြီးတော့လူများကအဲ့ဘောလုံးဆွဲပြီးတော့ကိုကိုတဲ့သွင်းတော့မယ်ဒီကိုဝင်တော့ငါတို့ရှုံးမှာပဲဆိုအဲ့ဘောလုံးဆွဲလာတဲ့လူရဲ့ခြေစလုံးကိုကျွန်တော်ကကြုံပြီးကန်လို့မရအောင်ကန်လို့ရှိရင်ဒါကျွန်တော်တို့ကညစ်ပတ်စွာကစားတဲ့အတွက်ကျွန်တော်တို့ကအပြစ်ဒဏ်ချမှတ်ခံရတယ်။အဲ့ဒါမှစိတ်တက်ကနော်အဲ့ဒီစိတ်တက်ကိုတင်ပေးတာလူငယ်လူရွယ်ဘဝတက်တာ။အဲ့တော့ရှေ့ဆက်မင်းတို့တွေနော်ဘဝတက်တာကြီးရင်ဝါလို့နော်အလုတ်ခွင်နဲ့ဝင်တဲ့အခါမှာဖြစ်တငယ်ချင်းမိတ်ဆွေမိသားစုတိဆောက်တဲ့အခါမှာပဲဖြစ်ဖြစ်မင်းတို့နဲ့ပြိုင်တဲ့အခါမှာကိုကနေပြီးတော့နော်အလုတ်ချင်းပဲပြိုင်မှာနော်လူလူချင်းမပြိုင်ပါနဲ့ဆိုတဲ့စိတ်တက်သဘောတရားကိုဒီအားကစားနေပဲဖြစ်အဲ့တော့ကဘာပေါ်မှာအားကစားကိုအားပေးကြဘာလို့အားပေးလဲဆိုတော့เนาะသူလူငယ်တွေရဲ့စိတ်ဓာတ်ကိုတိဆောက်ပေးတဲ့ကစားနည်းတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အားကစားကိုအားပေးပြီးတဲ့အခါမှာလှုပ်ဆောင်စီတယ်ဆိုတော့နားလည်းသဘောပေါက်ရပါတယ်။ဒါကြောင့်မလို့ကဘာပေါ်မှာဆိုလို့ရှိရင်လည်းအင်မတန်တိုးတက်တဲ့ချမ်းသာတဲ့နိုင်ငံတွေမှာဆိုလို့ရှိရင်အားကစားနဲ့ပတ်သက်ပြီးတော့အများကြီးအားပေးရဆိုတာကျွန်တော်တို့တွေ့ရတယ်။ဥပမာဆိုလို့ရှိရင်ကျောင်းတွေမှာဆိုလို့ရှိရင်တော့ပါနော်။ဒီအားကစားဆိုတာသူကဘာသာရပ်တရက်အနေနဲ့တေးချာ လေ့ကျင့်ပြီးသင်ကြားပေးဆိုတာတွေ့ရပါနောက်တစ်ခုကကြတော့အားကစားမှစောင့်ဖို့ရှိတယ်နော်အနိုင်ရှုံးကအဓိကမဟုတ်ဘူးရဲ့ရှင်ပြိုင်ချင်းဟာအဓိကဖြစ်တယ်နားမလဲဘူးဘာဖြစ်လို့လဲအဲ့တော့ဘောလုံးကန်တာပဲဖြစ်ဖြစ်ပြေးတာပဲဖြစ်ဖြစ်လားဘာအားကစားပဲလို့လို့နိုင်ဖို့အရေးကြီးတာမဟုတ်ဘူးလားနော်ငငယ်တော့ကဒီစာတန်းလေးနဲ့ဒီစောင့်ဖို့လေးပေါ်မှာနားမလည်နိုင်မင်းနဲ့အတွေးများရတယ်နိုင်ဖို့အဓိကမဟုတ်ဘူးလားဝင်ပြိုင်နေတာမဟုတ်ဘူးတဲ့နော်နိုင်ရှုံးကအဓိကမဟုတ်ဘူးတဲ့ရှင်ပြိုင်ချင်းကအဓိကဖြစ်တယ်ဆိုတော့ဒါကျွန်တော်တို့ရဲ့စိတ်တက်ကိုလေ့ကျင့်ပြီးနေဆိုတာနားလည်သဘောပေါက်ရပါတယ်အဲ့တော့ကိုယ့်ရဲ့ဘဝတက်တာမှာကိုယ်ရောက်ချင်တဲ့ပန်းနိုင်ကိုရှောက်ပြီးတော့ကိုယ့်ရဲ့ဘဝအလိခီးလန်းကိုကိုယ်ကိုယ်တိုင်ထင်းချောင်းပြီးတော့မောင်းနေတဲ့အခါမှာပြန်ဆိုင်မှုတွေကြုံလာခဲ့လို့ရှိရင်လေဒီဆောင်ပုတ်လေးကိုသွားပြီးတော့သတိရဖို့အရေးကြီးပါတယ်အဲ့လိုမှသတိမရဘဲနဲ့ဒီလူကငါ့ရဲ့တက်လန်းကိုပိတ်ပြီးတော့ငါ့ကိုတက်တက်လှုပ်နေတာပဲဆိုလို့ရှိရင်တော့အဲ့ဒီလူပဲမဲနေမယ်ဆိုတော့ဒီလူကကိုယ်ကောင်းတာပဲပြောပြောအဖွဲစည်းတွက်ကောင်းတာပဲပြောပြောကျွန်တော်ကဒီလူမကောင်းပဲစိတ်ကဆွဲဘောက်ဆိုကျွန်တော်ကပုပ်ကူရေးရာတိုက်ခိုက်မှုဖြစ်သွားတဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ့်ရဲ့မိသားစုမှာကိုယ့်ရဲ့အလုပ်လုပ်နေတဲ့အဖွဲစည်းမှာဒီသဘောတရားလေးကိုလက်ခံထားပြီးတဲ့အခါမှာလူငယ်လေးတွေရှောက်လန်းနိုင်ဖို့ရန်အတွက်ဒီကနေပြီးတော့တိုက်တွန်းခေါ်အားပေးလိုက်ပါတယ်။ဘယ်လိုအခြေအနေဘယ်လိုရှင်ပြိုင်မှုမျိုးမှာပဲဖြစ်ဖြစ်အလုတ်ကိုပဲပြိုင်ကြပါလူလူချင်းမပြိုင်ကြဖို့ရန်အတွက်ဒီခဏကျွန်တော်တို့ရဲ့အတိခေါင်းလောင်းလေးကိုထိုးပြီးတော့ဘဝတတာခီးလန်းကိုရှောက်လှမ်းနိုင်တဲ့တော့အနာဂတ်ရဲ့ကြဲပွင့်နေဖြစ်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဒီနေရာနေပြီးတော့တောင်းစုပို့ရင်းနဲ့ပဲအဲကျွန်တော်ရဲ့အစီအစဉ်လေးကိုရန်နာလိုက်ချင်ပါတယ်ကျွန်တော်တို့ရဲ့နုပြတတာအတုစရာကဏ္ဍကိုစောင့်မျှော်နားထောင်ပေးနေကြတဲ့လူငယ်လူရွယ်အယောက်စီတန်းကိုအထူးပဲကျေးဇူးတင်ပါတယ်ရှေးလာမယ့်အပတ်များမှာလည်းကျွန်တော်တို့ရဲ့နုပြတတာအတုစရာကဏ္ဍအစီအစဉ်လေးကိုစောင့်မျှော်ပြီးနားထောင်ပေးကြပါအောင်လို့ပြောကြရင်းနဲ့ပဲမိကုန်းချုပ်လိုက်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
လမ်းတွေရှောင်ရင်ငါလမ်းပြောင်းစေပါအရင်ကမှအမောများဆိုရှင်ဦးဒီရမေအရာရာပြတ်တော့ကဲတင်သူမရှိတော့သလိုမျိုးchainga aku aku yinda asimbi me seika tinne amai mongo bade kuroshi mishilo abasu ba ma ma phi nai bu atasu ga chi twe myon nai bu twe ga si atin ni de da aima la tu a Da aim at life. You are lucky enough.